နဝင်းခြေဆိုင်တယ်လန်နော့ကုမ္ပဏီကတယ်လန်နော့မြန်မာလုပ်ငန်းအလုံးကိုလက်ဘနွန်ခြေဆိုင် MI M1 ကုမ္ပဏီကိုရောင်းချဖို့သဘောတူလိုက်ပါပြီ။အင်တာနက်ဆက်သွယ်ဖို့အကြီးအကျယ်ကန့်သတ်မှုတွေလုပ်နေချိန်မှာအခုလိုလုပ်ငန်းအလုံးရောင်းချဖို့အတွက်ဆုံးဖြတ်လိုက်တာပါ။အပြည့်အစုံကိုမဆုမြတ်မွန်ကပြောပြပေးပါမယ်။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့အတွက်လုပ်ငန်းဝင်ငွေဒေါ်လာ3,900ကျော်ထိခိုက်ဆုံးရှုံးတယ်လို့ပြောထားတဲ့ Telenor Group ကမြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့ Telenor မြန်မာလုပ်ငန်းအားလုံးကိုရောင်းချဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ M1 Group ဆိုတဲ့ယင်းနှိမ့်မြုပ်နှံမှုလုပ်ငန်းကြီးကိုမိုဘိုင်းဝန်ဆောင်မှုလုပ်ငန်း100ရာခိုင်နှုန်းအတွက်ဒေါ်လာ105သန်းနဲ့ရောင်းချဖို့သဘောတူညီလိုက်ပြီလို့ Telenor Group ကဇူလိုင်10ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။အပြီးသက်ရောင်းချပြီးရင်Telenor မြန်မာရဲ့အစုရှယ်ယာအားလုံးနဲ့လုပ်ငန်းလည်ပတ်မှုအားလုံးကို M1 Group ကပိုင်ဆိုင်မှာဖြစ်တယ်လို့ Telenor Group ကပြောပါတယ်။ပြီးခဲ့တဲ့လတွေအတွင်း Telenor ကုမ္ပဏီအနေနဲ့လုံခြုံရေးစည်းကမ်းသတ်မှတ်ချက်တွေနဲ့လိုင်းနာတင်ပင်အကြောင်းအချက်စတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ခဲ့ရပြီးတော့ဒီအခြေအနေမှာကုမ္ပဏီကိုရောင်းချခြင်းသာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့သုံးသပ်ခဲ့တာဖြစ်တဲ့အကြောင်း Telenor Group ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်သူ Sigvar Brekhia ကပြောပါတယ်Telenor ကုမ္ပဏီဟာမြန်မာနိုင်ငံကို2013ခုနှစ်မှာဝင်ရောက်လာခဲ့ပြီးမိုဘိုင်းဆက်သွယ်ရေးလုပ်ငန်းတွေကို2014ခုနှစ်မှာစတင်ဝင်ဆောင်မှုပေးခဲ့ပါတယ်။ Telenor ကုမ္ပဏီမြန်မာနိုင်ငံမှာစတင်ထူထောင်စဉ်ကပါဝင်ခဲ့သူကျွမ်းကျင်ဝန်ထမ်းဟောင်းတယောက်က Telenor ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာတယ်လီဖုန်းအင်တာနက်ဆက်သွယ်ရေးတိုးတက်ကောင်းမွန်ဖို့လှုပ်ပေးနိုင်ခဲ့တယ်လို့အများပြည်သူအတွက်ပရဟိတအလုပ်တွေလည်းတော်တော်များများလှုပ်ပေးခဲ့တယ်လို့ပြောပါတယ်
။ဆိုတော့ကျွန်တော်တို့ဒီအစောပိုင်းပေါ့နော်2014လောက်မှာစပြီးတော့ဒီTelenor ပြင် UB ပေါ်တဲ့နိုင်ငံရာစသွေးကုမ္ပဏီဝင်လာတဲ့အတွက်အရင်ဆုံးသူတိတိတသာပြောင်းလဲသွားတာကတော့လူတိုင်းဖုန်းကိုင်နေအောင်ပေါ့နော်။အရင်ကလည်းမျိုးလူနည်းစုမဟုတ်တော့ဘဲနဲ့ဟိုအားလုံးဟိုတကယ်ဟိုအောက်ခြေအခြေခံလူငန်းသားကနေစပြီးပေါ့ဒီအကုန်လုံးဒီလိုမျိုး information access ရတော့နော်။ဒီကကျတော့အဲ့ပေါ်မှာ like ပြီးတော့ဆက်ညွှန်နေတဲ့ဒီစီးပွားရေးလုပ်ငန်းတွေပြီးလို့ရှိရင်အဲ့ပေါ်မှာ like ပြီးတော့ရှိတယ်ဒီဝန်ဆောင်မှုတွေပေါ့နော်အဲ့ဒါတွေအကုန်လုံးကလည်းဟိုအများကြီးဟိုဆောင်ရွက်လို့ရတဲ့ပုံစံမျိုးဖြစ်သွားတာပေါ့အဲ့တော့စီးပွားရေးလုပ်ငန်းဖြစ်တဲ့အတွက်သူတို့ကတော့အဓိကတော့ဒီစီးပွားရေးအကျိုးများအောင်လုပ်တာမှမင်းလည်းဟိုစီးပွားရေးလုပ်ငန်းနဲ့တူတူတွဲပြီးတော့ပါလာဒီ CSR activities ပေါ့နော်အဓိကတော့လူလူအကျိုးပြုလုပ်ငန်းတွေမှာသူတို့ဟိုဝင်ပြီးတော့ကူညီပေးတဲ့အပိုင်းတွေရှိတယ်ဥပမာအဖြစ်အဆက်အသွယ်ပြနေတဲ့ကြီးရွာတွေပေါ့နော်အခက်အခဲရှိတဲ့ကြီးရွာတွေမှာသူတို့ဒီစာကြည့်တဲ့ပုံစံမျိုးဒီတခြား partner တွေဆက်တခြား association တွေနဲ့ပေါင်းပြီးတော့အဲလက်တွဲလုပ်ပြတာတွေရှိတယ်ပြီးလို့ရှိရင်ကျွန်တော်တို့ဒီဟိုကလေးတငယ်တွေကိုကျွန်တော်တို့ဟို volunteer သဘောမျိုးနဲ့အဲစာသင်ပေးတဲ့အပိုင်းမျိုးရှိတယ်ပြီးကြလို့ရှိရင်ဒီတက်ကြီးရွယ်ဝင်ဆိုလို့ရှိရင်လည်းဟိုအဆက်အသွယ်ပြနေတာနေပြန်ပြီးဆက်သွယ်ရအောင်လို့ကျွန်တော်တို့ဒီ list ဒီလူလူချင်းပြုလုပ်ငန်းတွေကျွန်တော်လုပ်ခဲ့ရရှိပါတယ
် Telenor company ထွက်သွားတာဟာဈေးကွက်မှာမျက်မျှတတပိုင်ဆိုင်နိုင်သူတယောက်ကျော်သွားတာဖြစ်တယ်လို့မြန်မာနိုင်ငံမှာ Telecom ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်နေတဲ့Blue Ocean Company အမှုဆောင်အရာရှိချုပ်ကိုထွန်းထွန်းနိုင်ကပြောပါတယ
်ပထမဆုံးဒီထွက်သွားတာကိုကြားတဲ့အတွက်ကကျွန်တော်တို့စိတ်မကောင်းဘူးပေါ့။ဘာဖြစ်လို့စိတ်မကောင်းလဲဆိုတော့ကျွန်တော်တို့ဒီမှာအဓိကတော့ဟို market player တယောက်ကဟို fair market player ပေါ့နော်။ဟို Telenor လိုမျိုးတမတမရှိတဲ့ market player တယောက်ကယော့သွားတယ်။အထူးသဖြင့်ကတော့ကျွန်တော်တို့ဒီအရင်တော့ဆိုလို့ရှိရင်ဒီအဲ MPT ကလည်းကျွန်တော်တို့ KDDI Sumitomo ကိုပါတယ်ဂျပန်ဘက်ကလည်းပါတဲ့အခါကျတော့service တွေပို့တက်လာတယ် Telenor နဲ့ market ထဲမှာဆိုရင်အပြိုင်ဆိုင်ပေါ့နော်နောက်တစ်ခါ Urudu ကလည်းသူ့ဟာနဲ့သူအပြိုင်ဆိုင်နေဒီ competitive market ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတော့အဲ့လိုမျိုးတရားနဲ့တရားနဲ့ဒီပြိုင်တာကိုပို့ကြိုက်တယ်ပေါ့ဆိုတော့အဲ့ဒီခါကျမှဈေးအပြိုင် short ကြတယ် service တွေအပြိုင်ကောင်းကြတယ်ပေါ့ဆိုရင် Telenor ကကျွန်တော်တို့အနေနဲ့ပြောမယ်ဆိုရင် leading mobile operator တယောက်ဖြစ်ပါတယ်ဖြစ်တဲ့အတွက်ကြောင့်သူတို့အနေနဲ့ကတော့အကျိုးအမြတ်ကတော့အရှိမယ်လို့တော့ကျွန်တော်ပြောမှန်းပါတယ်ဒါပေမဲ့အဓိကတော့ထွက်သွားတဲ့အကြောင်းကတော့ထုံးစံတိုင်းပေါ့နော်ပုံမှန်ပြီးမှဒီဆက်ပြီးတော့မလုံနိုင်တဲ့အကြောင်းပေါ့နော်ကျွန်တော်တို့ဒီအာဏာသိမ်းတဲ့နောက်ပိုင်းမှာသူတို့နောက်ပိုင်းအခက်အခဲကြီးရှိလို့တော့ကျွန်တော်မြင်ပါတယ်ခင်ဗ
ျ Telenor မြန်မာလုပ်ငန်းတွေကိုဝယ်ယူမဲ့ M1 Group ကတော့လက်ဘနွန်အခြေစိုက်ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးတစ်ခုဖြစ်ပါတယ်ဆက်တပ်ပိုင်း Mintel ဆက်သွယ်ရေးလုပ်ငန်းအတွက်အလုပ်လုပ်ပေးနေတဲ့Airwadi Green Towers ဆိုရဲမိုဘိုင်းဖုန်းတာဝါတိုင်းလုပ်ငန်းကုမ္ပဏီမှာရှယ်ယာအများစုထည့်ဝင်ထားတဲ့လုပ်ငန်းကြီးလည်းဖြစ်တယ်လို့မြန်မာအရေးလှုပ်ရှားနေတဲ့ Burma Campaign UK ကပြောပြီးတော့နာမည်ပြစရင်သွင်းထားပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းမှာ Telenor ကုမ္ပဏီအပါအဝင်မြန်မာနိုင်ငံမှာအင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအကြီးအကျယ်ကန့်သတ်ခံခဲ့ရပါတယ်အခုတော့ Telenor ရဲ့လုပ်ငန်းတွေမြန်မာနိုင်ငံကနေထွက်သွားရမယ်ဆိုတဲ့အတွက်မြန်မာနိုင်ငံမှာ လူအခွင့်အရေးကိုမချိုးဖောက်ပဲဘယ်ကုမ္ပဏီမှလုပ်ငန်းလည်ပတ်ဖို့မဖြစ်နိုင်ဘူးဆိုတာပြသနေတယ်လို့ American အခြေစိုက် Human Rights Watch လူအခွင့်အရေးအဖွဲ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။